မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာလှုပ်ရှားနေတဲ့အိန္ဒိယလက်နက်ကိုင်သဘုံကောင်းဆောင်တဦးနဲ့အပေါင်းပါ၄ဦးတို့အိန္ဒိယအရှေ့မြောက်ပိုင်းမှာလက်နက်ချရတယ်လို့အိန္ဒိယစစ်တပ်ကပြောပါတယ်။အခုအခါအိန္ဒိယစစ်တပ်ကထိန်းသိမ်းထားတဲ့ Drishti Rajkuwa ဟာညီညွတ်သောအာသင်လွတ်မြောက်ရေးတပ်ဦး ULFA ရဲ့ဒုတိယခေါင်းဆောင်အဖြစ်သတ်မှတ်ထားခံရသူဖြစ်ပါတယ်။အဲ့ဒီအဖွဲ့ကို Parash Barua ကဦးဆောင်ပြီးအိန္ဒိယနိုင်ငံကနေခွဲထွက်ပြီးတော့လွတ်လပ်ရေးရဖို့လက်နက်ကင်တိုက်ခိုက်နေတာဖြစ်ပါတယ်။နိုင်ငံရဲ့ဝေးလံခေါင်ဖျားတဲ့အရှေ့မြောက်ပိုင်းဒေသမှာအိန္ဒိယစစ်တပ်နဲ့ဒါဇင်နဲ့ချီတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခိုက်နေကြတာပါ။အဲ့ဒီအဖွဲ့တွေကကိုယ်ပိုင်အုပ်ချုပ်ခွင့်မြင့်မြင့်မာမာရဖို့ကနေလွတ်လပ်ရေးရယူဖို့အထီးတီးကြားစီတောင်းဆိုနေတာဖြစ်ပါတယ်။ဇန်နဝါရီလတုန်းကတော့အိန္ဒိယအစိုးရရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုတုံ့ပြန်တဲ့အနေနဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ကတောင်းချမ်းသူအယောက်600ကျော်ဟာအာသန်ပြည်နယ်အိန္ဒိယအာဏာပိုင်တွေစီမှာလက်နက်ချခဲ့ကြပါတယ်ရှင်။